မြန်မာနိုင်ငံမှာတော့ကချင်ဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆမ်ဆန်ဖန်ခံထားရကိုပြန်လွှတ်ပေးဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။ကချင်နေချင်းခရစ်စတန်ဖွဲ့ချုပ် KBC ကြီးကဒေါက်တာကလမ်ဆမ်ဆန်ဖန်စီထိန်းသိမ်းခံထားရတဲ့ပေါ်အမေရိကန်အနေနဲ့ပြင်းထန်စွာရှုတ်ချပြီးချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့ပြောခွင့်ရ Netpress ကပြောလိုက်တာပါ။မြန်မာမှာအလေးစားအခံအဆုံဘာသာရေးခေါင်းဆောင်တဲကတူဖြစ်ပြီးငြိမ်းချမ်းရေးအတွက်လည်းပြောရဲဆိုရဲရှိသူကိုမြန်မာစစ်အုပ်စုကဖန်စီထိန်းသိမ်းထားတယ်လို့လည်းအမေရိကန်နိုင်ငံသားပြောခွင့်ရ press က Twitter ကနေဒီနေ့ထည့်ပြောခဲ့ပါတယ်။ Data Clam Samsung ကိုအခုတနင်္လာနေ့ဒီဇင်ဘာ5ရက်မှာထိုင်းမှာစီးသွားကုဖို့အသွားမန္တလေးလေစိမ်းမှာဖမ်းပြီးနောက်တစ်နေ့မှာတော့တရားစွဲမယ်လို့စစ်ကောင်စီက KBC ခေါင်းဆောင်တွေကိုခေါ်ပြောခဲ့ပါတယ်။ Data Clam Samsung ကိုပြန်လုပ်ပြီးဖို့အခုလိုတောင်းဆိုရတာကအမေရိကန်အနေနဲ့မြန်မာနိုင်ငံမှာတံမဲကြီးစင်မထားတော့ပဲယာယီတန်ရုံတာဝန်ခံအစ်စ်နဲ့တံမဲကြီးလျှော့ချသွားဖို့အမေရိကန်နိုင်ငံသားပြောခွင့်ရက VOA ကိုပြောပြီးနောက်တစ်နေ့မှာပဲဖြစ်လာတာပါ။လက်ရှိအမေရိကန်သံတမန်ကြီးသောမတ်စ်ဖိုင်တာဒီလဒီဇင်ဘာမှာကြာခင်တက်တန်းကုံပြီးမှလက်ရှိတန်ယုံဒုတိယတာဝန်ခံဒေဘရာလင်းကယာယီတန်ယုံတာဝန်ခံနေရာကိုလူသစ်မပို့မချင်းတာဝန်ယူကအဆင့်လျှော့ဆက်ဆံပေမဲ့မြန်မာဒီမိုကရေစီရေးဆက်တိုးမြင့်လှုပ်ဆောင်သွားမယ်လို့တော့ဒီပြောခွင့်ရကဆက်ပြောခဲ့ပါတယ်။ဒေါက်တာကလမ်ဆန်ဆန်ကိစ္စမှာတော့သူနဲ့အတူလေးစိတ်မှာဖန်ခံခဲ့ရတဲ့လူငယ်တာဝန်ခံဟောင်းဖြစ်သူဂရမ်ဂရောင်ခန်းနော်နဲ့ဆရာတော်ခန်းဝါတို့နောက်ဆုံးအချိန်တွေကိုတော့မသိရသေးဘူးလို့KBC ကချင်းချင်းခရစ်စတန်အဖွဲ့ချုပ်ကပြောခဲ့ပါသေးတယ်ခင်ဗျ။